ဆရာဒေါက်တာအောင်သူရင်ဆရာဒီလိုပါဒီနေ့ပေါ့လေဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံသားရေးဝန်ကြီးဒီရခိုင်ပြည်နယ်ကီးစင်လာတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူဘယ်ဒီများသွားတယ်လဲဗျာဒီကီးစင်အခြေအနေလေးသစိလောက်သိပြစီဆရာ
โอเคဟိုဒီဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ပေါ့နော်ကျွန်တော်တို့ဒီရုပ်ကေပြန်ပြောင်းစုဝန်ကြီးနဲ့အဖွဲ့ကပထမဆုံးတောင်ပြိုလက်ဝဲပေါ့နော်လက်ခံရေးစခန်းကိုသွားတယ်အဲဒီကနေပြီးတော့မှကျွန်တော်တို့ကနေဆက်ချန်စီကိုပေါ့နော်အဲနေဆက်ချန်စီကိုအပြင်ဘက်ကျွန်တော်မြန်မာပိုင်နယ်ထဲမှာတောက်ပြီးနေတဲ့ဟွာရှိတယ်လေအဲနေရာကြီးကျွန်တော်တို့သွားပြရတယ်ပြီးတော့မှတခါကျွန်တော်တို့ငခုရလက်ခံရေးစခန်းဒီလက်ခံရေးစခန်းတောင်ပြိုလက်ဝဲလက်ခံရေးစခန်းငခုရလက်ခံရေးစခန်းပေါ့နော်အဲနောက်ခုပြရတယ်ပြီးတော့မှတခါကျွန်တော်တို့လှဖို့ခေါင်ပေါ့လှဖို့ခေါင်ဂျာစခန်းပေါ့နော်သွားတယ်အဲပြီးတဲ့ခါမှရွှေစားပေါ့အဲ့ဒါကြတော့ဒီအိန္ဒိယနိုင်ငံကနေပြီးတော့ဒီမှာအိန္ဒိယဆောက်လုပ်ပေးနေတာရှိတယ်လေလှူထားတာအဲအဲ့ပါရွှေစားမှာကျွန်တော်တို့ဒီအိန္ဒိယ48လုံးဆောက်နေတာပေါ့နော်အခုဆောက်နေတယ်ကျွန်တော်သွားကြည့်ကြတယ်ပန်းတော့ပြင်နဲ့ကိုင်းချီပေါ့အဲ့ဒါကတော့ဒီတိုင်းပဲကားပေါ်ပါပဲဒီတိုင်းပဲကြည့်လိုက်တာပေါ့နော
်ခုပေါ့လေဒီနှစ်နိုင်ငံဒီပြန်လည်လက်ခံရေးအခြေအနေတွေရောဟိုဘလောက်ထိများရှိနေပြီလဲဝင်ကြီးအချင်းချင်းဆွေးနွေးမှုအခြေအနေတွေရောဘလို့များရှိသလဲဗျာ
ဝင်ကြီးချင်းချင်းဆွေးနွေးမှုအခြေအနေကတော့ကျွန်တော်လည်းပြောလို့တော့မရဘူးနော်သူတို့မေးမှပဲဒီမှာပေါ့ပြန်လည်လက်ခံရေးကတော့ကျွန်တော်တို့ကဒီနှစ်နိုင်ငံပေါ့မြန်မာနိုင်ငံနဲ့ဗင်္ဂလားဒေ့ရှ်နိုင်ငံနှစ်နိုင်ငံသဘောတူထားတဲ့စာချုပ်တွေရှိတယ်လေနောက်တစ်ခါမှဒီဟိုဟာ Child Walking Group ပေါ့နော်အဲ့ဒါဖွဲ့ဖို့အတွက် TO ကဖွဲ့ဖို့အတွက် Agreement တစ်ခုရှိတယ်နောက်ဆုံးမှ Physical Arrangement ပေါ့ Agreement သုံးခုရှိတယ်ပေါ့ဒါမြန်မာနိုင်ငံနဲ့ဗင်္ဂလားဒေ့ရှ်နိုင်ငံကြားမှာအဓိကကတော့ဒီပထမဆုံးချုပ်ထားတဲ့ Agreement နဲ့နောက် Physical Arrangement ပေါ့နော်အဲ့ဒီထဲမှာဘာတွေပါလဲဆိုတော့မြန်မာနိုင်ငံဘက်ကဘာတွေလုပ်ရမလဲဗင်္ဂလားဒေ့ရှ်နိုင်ငံဘက်ကဘာတွေလုပ်ရမလဲဆိုတဲ့အချက်တွေပါလာပေါ့အဲ့တော့မြန်မာနိုင်ငံကဘာတွေလုပ်ရမလဲဆိုတဲ့အချက်တွေပါမှကျွန်တော်တို့မြန်မာနိုင်ငံလုပ်ရမယ့်အချက်တွေထဲမှာဆိုရင်ခုနလက်ခံရေးစကန်နှစ်ခုစောင့်ရမယ်ပေါ့နော်ပြီးတဲ့အခါမှာကျွန်တော်တို့ဒီဂျာစကန်တစ်ခုပေါ့နော်အဲ့ဒါလုပ်ရမယ်ဆိုတာပါတယ်ငါတို့ဘက်ကကြတော့အဲ့လိုဟို transit scan ပေါ့နော်အဲ့လို၅ခုစောင့်ရမယ်ဆိုတာပါတယ်အဲ့တော့ကျွန်တော်တို့ကကျွန်တော်တို့ဘက်မှာသဘောတူညီချက်အတိုင်းနှစ်နိုင်ငံစာချုပ်ပါအချက်တွေအတိုင်းကျွန်တော်တို့လှုပ်ဆောင်ပြီးပြီဆိုတာကိုပြတာပေါ့နော်ကျွန်တော်တို့ဒီနှစ်ခုလက်ခံရေးစကန်နှစ်ခုလာဖို့ပေါ့ရယ်ပေါ့နှစ်ခုရရဲ့တောင်ပြိုလက်ဝဲမှာကျွန်တော်တို့လက်ခံရေးစကန်နှစ်ခုပြီးနေပြီဝန်ထမ်းတွေလည်းအဲ့မှာအမြင်နဲ့အစင်းသိရှိနေပြီတစ်ရက်ကို150နဲ့တစ်ပတ်5ရက်ပေါ့နော်လက်ခံဖို့တော့ကျွန်တော်တို့အစင်းသိဖြစ်နေပြီအဲ့ဒါတွေကိုကျွန်တော်တို့ကပြတာပေါ့နော်ပြီးတဲ့အခါမှာအဲ့ဒီမှာလက်ခံပြီးတဲ့သူတွေကိုကျွန်တော်တို့ကြာကြီးပေါ့ရက်ပိုင်းသုံးမဟုတ်ဘူးတစ်ပတ်နှစ်ပတ်ဘယ်လောက်ပဲလို့မျိုးပေါ့နော်ရက်ပိုင်းသုံးမဟုတ်အပတ်နဲ့ငယ်နေဖို့အတွက်ကိုကျွန်တော်တို့ကဒီဂျာစခန်းပေါ့အဲ့ဒါကတော့လှဖို့ကောင်းပေါ့အဲ့ဒါဆောက်ရမယ်ဆိုတာပါတယ်အဲ့ဒါတွေကျွန်တော်တို့ဆောက်ပြီးပြီပေါ့နော်အဲ့ဒါတွေပြတာပါခင်ဗျာဟုတ
်နောက်ဆုံးအခြေအနေပေါ့လေဒီဟိုဘက်ကနေပြီးတော့ဒီဘင်္ဂလားဒေ့ရှ်ဘက်ရောက်သွားတဲ့သူတွေပြန်လာတဲ့နောက်ဆုံး update အစီအစဉ်နေဆိုလို့ရှိရင်ရောဒီနေ့အထိလက်ရှိဆိုရင်ဘယ်လောက်လောက်များရှိပြီလဲဆရာ
အဲ့စင်းကတော့ကျွန်တော်လက်ထဲမှာလောလောဆယ်မရှိဘူးခင်ဗျာကျန်းမင်းဆိုရင်တော့ကျွန်တော်တို့ဟိုသတင်းထုတ်ပြန်ထားတာတွေရှိတယ်လေခါကျွန်တော်တို့5ယောက်လား6ယောက်လားတခါဝင်လာရှိတယ်ဒါထဲမှာမှဟိုသူတို့သဘောဟိုဟိုတရားဝင်လမ်းဟိုဘင်းနဲ့ဝင်လာတဲ့အဲဟာဒီဟိုတရားဝင်လမ်းကြောင်းဖြစ်အောင်လုပ်ပေးတာတွေရှိတယ်เนาะအဲ့ဒါမျိုးလေးတွေကျွန်တော်တို့အတိအကျတော့ကျွန်တော်မမှတ်မိတော့ဘူးသူရေးအတွက်တွေပါတယ်ကတော့လေ
ဆရာအဲ့တော့လေအခုလိုမျိုးမြန်မာဘက်ကဒီဂျာစခန်းတွေလည်းလှုပ်ထားတယ်သူတို့တွေယာယီညင်ထိုင်ဖို့လည်းကိစ္စတွေလည်းအဆင်သင့်ဖြစ်ပြီးတဲ့အချိန်မှာတော့မှဟိုဘက်ကသူတို့တွေဒီလိုမျိုးအလုံးရင်းနဲ့ပြန်မလာနိုင်သေးဘူးဆိုတာဘာကြောင့်လို့များဆရာပြောနိုင်မလဲဆရာ
အဲ့ဒါတော့သူတို့တွေဘက်ကပဲမေးရမှာပြန်မလာတဲ့သူတွေကိုပဲကျွန်တော်တို့ဘက်ကတော့ကျွန်တော်တို့ဟိုပြောမယ်ဆိုရင်ဒီနှစ်နိုင်ငံသဘောတူစာချုပ်တိုင်းကျွန်တော်တို့ကတော့လုပ်ရမယ့်လုပ်ငန်းတွေကိုကိုဘက်ကအစင်းသင့်ဖြစ်အောင်ကိုလုပ်ရမယ့်လုပ်ငန်းတွေလုပ်ထားတယ်ပေါ့နော်ဆိုအခုဆိုရင်နှစ်နိုင်ငံသဘောတူစာချုပ်ရှိတဲ့ပြင်ကိုကျွန်တော်တို့ဒီကုလသမဂ္ဂပေါ့နော် UNHCR UNDP နဲ့လက်မှတ်ထိုးထားတဲ့ MOU ရှိတယ်။အဲကျွန်တော်တို့ကတော့အဲ့ကျွန်တော်လက်မှတ်ထိုးထားတဲ့အဲ့စာတွေအတိုင်းဘက်ကတော့ဆင်းသင့်ဖြစ်အောင်လုပ်ရုံပဲပေါ့နော်
။ဒီဒီနေ့ဝင်ကြီးခီးစင်ပေါ့လေဒီနိုင်ငံတိုင်းဝင်ကြီးခီးစင်ဒီစစ်တွေမျိုးအခြေအနေရောသူတို့ဘာတွေများကြည့်ရှုသွားတာမျိုးရှိလဲဆရာ
။ခုတော့စစ်တွေမျိုးကတော့ကျွန်တော်တို့ကားနဲ့ပတ်ကြည့်နေတယ်ပေါ့နော်။ဒီကန်နာလန်ဘက်ကိုကျွန်တော်တို့ခုဒီမှာကားနဲ့ပတ်ကြည့်နေရတယ်။ကျေးဇူးပါပဲနော်။
ကျေးဇူးဆရာကျေးဇူးပါ